ှစ်ပိုင်းနေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြည်ပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရေရိပ်တက်လာနေတာပါ။အဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတက်နေရခြင်းရဲ့အကျိုးသက်ရောက်မှုကရေဟာတက္ကစီအငားရင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါ။စီဈေးတွေတက်ပေမဲ့ခီးသည်တွေထံကရင်ငားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငားရင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါလေ။
ဒီလေးတက်လိုက်တော့ခီးတယ်လေကြီးကနေပြီးတော့ပထက်တိုးတောင်းလို့ကတော့ခက်ခက်တယ်လို့ကခီးတရားလေလေဟိုဥမာ2500ခီးဆိုလို့ရှိရင်3000မပေးနိုင်ဘူးက2500ပဲတော့ပုံသွားတာပေါ့နော်အဲ့တော့ဟိုအငားရင်သမားတွေကစီစီကြီးတဲ့ပုံပြီးတော့ခုလိုပုံစံမျိုးတက်နေတော့မှပဲသူကအရင်ကဆိုလို့ရှိရင်3000-4000လောက်ရတယ်ဒီလေ4000ဝက်လောက်ရ5000လောက်ရတဲ့ဟာတွေကမရတော့ဘူးမရတဲ့ခါကျတော့သူကဘလို့ကောင်းလဲဆိုတော့တိတ်သွက်ချီရမကြိုက်တော့တကယ်လို့အုံနာကြီးပြရမယ်ဟိုပြရမယ်လူတွေဆိုလို့ရှိလို့ရှင်ပိုးမကြိုက်တော့တချို့ဆိုလို့ရှင်ဟိုပတ်ပြီးတော့ဧည့်တွေကိုရှာတာမျိုးမလုပ်လို့မရဘဲနဲ့ရက်နာပြီးတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲဧည့်တွေရှာတဲ့ပုံစံမျိုးပေါက်လာတယ်ဒီနဲ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တထောင်နာဝင်းရင်ဆိုရင်တော့တစီယာရီသမားတွေကခဏတော့နားထားမယ်ဟိုမြင်နေလေ
ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်နေပေမဲ့ဓာတ်ငွေနဲ့မောင်းတဲ့အငှားရင်တွေကတော့သူတို့လိုတမယိုးကြဓာတ်ဆီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုးဖြစ်နေသေးတယ်လို့လဲကိုသိန်းစောကပြောပါတယ
်။နောက်ပြီးတော့စီစေးကလည်းဘယ်လိုခေါ်မလဲတချို့ကျတော့ gas ဆီရှိတဲ့လူကတော့အာတော့တော့ဆွဲနိုင်တာပေါ့နော်။အဲ့လိုမျိုးတော့နှချမ်းလေးတော့ရှိတယ်။ gas သမားကတော့ပတ်ပြီးတော့ဆွဲပြီးတော့ခီးတယ်ရှာနိုင်တယ်။စီသမားကတော့ခက်ခဲကြည့်တဲ့အတွက်မရှာနိုင်တော့ဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။ခုလောလောဆယ်တော့ကျွန်တော်တို့ပမာပြီးမှအဲဒီ grab ဆိုတာလေအဲ့ grab ကတော့သူကတော့အဲ့ဒီသူ့ဒီမှာ3900-2000လို့ပေးပြီးတော့အဲ့တော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီးသူ့ရဲ့ application ပေါ်မှာခေါ်ပြီးတော့သုံးတဲ့ဟာတွေရတဲ့ဆိုရင်တော့အဲ့ဒါတွေကတော့နည်းနည်းလေးတော့ကြိုက်တယ်ပေါ့နော်။ဒါပေမဲ့လည်းသူကလည်းတချို့ဒက်စီသမားတွေကလည်းမကြိုက်ကြဘူး။ဒါပေမဲ့သူ့ကြီးပဲလည်းအားကိုးလို့မရဘူး။အပြင်ကအောက်တိုက်ပေါ့အဲ့ဒီလမ်းပေါ်မှာတားတဲ့ခီးတယ်တွေနဲ့ grade နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အရင်ရတယ်တော့ဟိုမရှိပေမဲ့ငွေငွေလေးတော့နည်းနည်းလေးတော့ပူခံတာနေတာပေါ့နော်အချို့ခီးတက်စီသမားတွေကတော့မကြိုက်ဘူးပေါ့ဘူးဆိုလို့ရှိလို့ရှင်စီသေးကအဲဓာတ်တိုက်ကိုတက်လာတဲ့အတွက်ကတော်တော်လေးကိုစိုးတယ
်မြန်မာနိုင်ငံကထွက်တဲ့ရင်းနှီးတဲ့သဘာဝဓာတ်ငွေမျိုးစုံကိုထိုင်းတရုတ်စတဲ့အိန္ဒိယနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအသုံးပြုနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲမြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမင်းကအခုလိုရှင်းပြပါတယ်
။စီစေးဒီစေးတက်တဲ့ကအဓိကတော့ကိုကြီးကသူကနှစ်ပိုင်းရှိတယ်ကိုကြီးကဒီကျွန်တော်နိုင်ငံသားအနေနဲ့ဒီတော့တက်နေတယ်ဒီတင်မော့နဲ့ပယ်တဲ့ဒီတွင်းတဲ့ကုန်တွေကတစ်ပိုင်းကျွန်တော်ဒီမှာစီဆိုင်မျိုးပြန်ပြီးတော့သူတို့ကပြန်တွင်းတယ်ဗျတွင်းပြီးတော့ဒီကရောင်းချတဲ့လူတွေကတစ်ပိုင်းနှစ်ပိုင်းဖြစ်နေတယ်။ဘို့တားတွင်းပြီးတော့တလိုက်ရောင်းနေဆိုတော့လူကတော်တော်ရှားတယ်အဲ့လိုမျိုးအဲ့ခါကျတော့ဘလို့ဖြစ်တယ်ဆိုတော့လူ၅ယောက်မှ၃ယောက်ကတော့ဒီကုန်တွေကြီးကပြန်ဝင်တာပဲလေဒီစိတ်ကြမ်းနေပေါ့လောင်ကမ်းနေပြီးတော့သူကအစိုးရနေပြီးတော့သူတို့နိုင်ငံသားနေပြီးတော့ဒီတင်ရောင်းချခွင့်ကတယောက်ပေးထားတာဟုတ်ဒီအဲ့ရောင်းချခွင့်လူကနေပြီးဒီကိုပြန်ချက်တာဟုတ်အဲ့တော့ဘာဖြစ်လဲဆိုတော့အဓိကကစားတာကိုကြီးအဲ့ဒီကုန်တွေတွေမဟုတ်ဘူးနိုင်ငံသားနေဝယ်တဲ့လူကကြတော့သူကဒေါ်လာဈေးဈေးတစ်ခုမှသူကဒီနေ့1000ပေါက်တယ်ဆိုရင်1000ပေါက်တယ်ဆိုရင်1500ဈေးလုံးနဲ့ဒီကောင်တွေကဟိုကလှုပ်ချလိုက်တာချက်ချလိုက်တာဒီတန်ချိန်ဘလောက်ဆိုပြီးတော့ချက်ချကြီးသူကတင်မောနဲ့ကယ်ရီလှုပ်လာဓာတ်ထဲမှာသူကဘာလုပ်လဲဆိုတော့အဲ့ဒီမြဝနေပြီးတော့ဒီကျွန်တော်ရေကုန်ပြည်တဲ့အချိန်မှာတဲတဲ့ဒီစီတန်ကနေဒီစီတောင်ကနေမှာသူတို့ကရောရော95အဆင့်ကို92ရောရော92ကိုပက်ထရိုရောရော။ကွာတာပေါ့ကိုကြီးက
။စီစေးတွေများတင်တာတဲ့ပုံများနေတာကြာတင်တဲ့အချိန်မှာကြာတင်တဲ့လောက်ကြာမသွားတာတွေဟာစီးပွားရေးလုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လည်းကိုမင်းမင်းကသုံးသပ်ပါတယ
်။လိုကယ်ကုန်တွေတွေကမချတာပေါ့ကျွန်တော်တို့တကယ်အဓိကတနိုင်ငံဟိုဒီကနေ့ရောက်တာကွာကျွန်တော်တလီတာကို၅ချက်တက်တယ်ဆိုတာကကျွန်တော်ဗမာပြည်ကတန်ဖိုးမရှိတဲ့ခါကျတော့၅ချက်တက်တဲ့ဆရာကဘလူးမာတာကိုမယူဘူးကိုကြီးက။အဲ့တော့ဒါပေမဲ့တကားလန်ဈေးလုံးကျတော့4.5လီတာဖြစ်သွားတဲ့ခါကျတော့တကားလန်ကိုကျွန်တော်တို့က50တရာလှုပ်လို့ဖြစ်ကုန်တာ။စီးပွားရေးဆိုင်ကျတော့လည်းကျွန်တော်တို့ကကားစီးရာနံပါတ်ကြီးစီးပွားရေးဆိုရင်နံပါတ်ကြီးစီးပွားရေးဆိုအနည်းဆုံးတစ်ရက်ကို9,000ကျားဖြစ်ကြတာဟုတ်။အဲအဲ့တော့တွက်ကြည့်ကိုကြီးကဒီမှာစီးတောင်ဖို့ဖြစ်တဲ့ခါကျတကယ်တော့ကုတ်ကားကိုဝင်သွားတာမှ9,000လောက်ဝင်သွားတာလေ။ဒါပေမဲ့သူကရေနံဈေးပြန်ကြလဲဒေါ်လာဈေးပြန်ကြလဲစီးဆိုင်လေးကမချဘူး။တက်ရင်လား15ကျပ်တက်တာပြန်ချရင်9ကျပ်လောက်ပြန်ချတယ်။ပြောနေကြပါလေခက်တာကလည်းရေနံသေးတင်နေပြီးတော့တက်စီလာဆက်ရောင်းလာလည်းမရှိဘူးအစိုးရကလည်းပြောတာကဒီ92တွေ95တွေကျွန်တော်တို့ဒီဟိုတိန်တွေတို့ကဝယ်လောင်မယ်ဒါနဲ့ဒီတက်စီမီတာစီကိုဝယ်လောင်လိုက်ရင်အဝိပြန်ထားတဲ့နေသွားပါလေကွာအရှုံးပေါ်ပါပဲတကယ်ကရေနံသေးကိုလောင်ပြီးမှ တန်းစီနဲ့ဆက်ရုံပို့အဲ့ရနေပြီးတော့ပြန်ထုတ်မှလာအဆင်ပြေကြမှာလေ
ဓာတ်ဆီနဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်နဲ့ဆိုင်ရင်တလီတာကိုဖျက်မြကျပ်40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်အစိုးရကဈေးနှုန်းကန့်သတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါအဲ့ဒီလိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်ဆောင်းတော်ရေးချရပါသွားတဲ့အကြောင်းလေတက္စီတော်မှအရင်တော့ကတော့1500ခီးရအခုချိန်မှာ2000ဖြစ်သွားပြီလေအဲ့လိုမျိုးအဲ့တော့ကစိုးရတစည်းကကျွန်တော်တို့အခြေခံသာသာဆိုဒီအတီးရတစည်းက400တွေအခု900တွေတက်ဖြစ်လို့ဖြစ်အဲ့လိုမျိုးဆန်တော်မှကျွန်တော်တို့ဒီဆန်ကြောတောင်မှာကျွန်တော်ဟိုပေါ်ချမ်းမွေးပေါ့နော်ကျွန်တော်တို့ရိုးတဲ့ဆားတဲ့တာပယ်လူပြန်ဆားတဲ့ဆန်တော်မှာကျွန်တော်အိတ်ကို9000 6000တက်သွားတယ်အခုဒရင်းခွဲအိတ်ပေါ့နော်ကျွန်တော်အရင်တော့4000ကျော်ပေးရတဲ့ဟာကအခု9000ကျော်ဖြစ်သွားတာပေါ့ဘာလို့လဲဆိုတော့ဒီအပိုင်းပါနဲ့တော်တော်ကြီးကိုကြောင်းနေဖြစ်သွားတယ်ပေါ့နော
်အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပ
ါစူရကနေပြီးတော့ဒီပို့ဆောင်ရေးပေါ့နော်အဓိကတော့စီစင်းလုံးကြောက်လို့နိုင်တော့ပုံစံလုံးကြမယ်လို့လည်းဘုမထင်နေကြတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်နေလာတာတိုးတယ်အခုချိန်မှာဘာမှမထူလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဈေးလေးတစ်ခုပေါ့နော်ဒေါ်လာဈေးနဲ့တည်ငြိမ်စေချင်တယ်ပေါ့အကုန်လုံးကတော့တာမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ငွေလေးရှိတာမှန်တယ်ဒါပေမဲ့ဘလောက်လာဖြစ်နေ
မြန်မာနိုင်ငံအတွင်းနေစဉ်အသုံးပြုနေတဲ့စားတောက်ကုန်ဈေးတွေအခုချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတိတာတဲ့နှုန်းနဲ့တက်နေတာမဟုတ်သေးပါဘူးဒါပေမဲ့နိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းနဲ့ဈေးဝါတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီ။လွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတိတိတသာထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံပြည်ပကတွင်းကုန်တွေအပေါ်မိခိုးအားထားနေရတဲ့မြန်မာနိုင်ငံမှာကုန်ဈေးနှုန်းတွေဆက်တက်နေဦးမှာဖြစ်ပါတယ်။လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထัจချက်မကွာလိုက်တက်နေမယ်ဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများအားအထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကြမဲ့အခြေအနေနဲ့တော့ဝေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ။